စစ်တပ်ကနေအာဏာသိမ်းပြီးလိုက်တဲ့နောက်ပိုင်းမှာအဖမ်းခံလိုက်ရတဲ့ရခိုင်ပြည်နယ်ဝင်းကြီးချုပ်ဦးညီပုဟာမိသားစုနဲ့မတွေ့ရတာလာနဲ့ချီကြနေပြီဖြစ်ပါတယ်။ဦးညီပုအပေါ်မှာထတ်တိုးပြီးတော့တရားစွဲထားတဲ့အဂတိလိုက်စားမှုနဲ့ပတ်သက်ပြီးအကြောင်းအချက်အသေးစိတ်ကိုလည်းသူ့ရဲ့အကျိုးဆောင်ရှင့်နေကအသေးချာမသိရသေးပါဘူး။ဒီအခြေအနေအပြည့်စုံရန်ကုန်ကလာတဲ့တရင်ကိုအောင်မြတ်သူပြောပြပေးပါရှင်။
စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းတမတော်ကိုပြိုကွဲအောင်လုပ်ဆောင်မှု905ကကြီအပြင်အာဒီတပ်ဖြည့်ရေးဥပဒေပုံမှားတွေနဲ့မှတရားစွဲခံထားရတဲ့ NLD အစိုးရလက်ထက်ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပုအပါအဝင်နောက်ထပ်ပြည်နယ်ဝန်ကြီး၄ဦးကိုစတေမာလာ၈ရက်နေ့ဗုဒ္ဓနေ့ကဗီဒီယိုကွန်ဖရင့်ဆင်းနဲ့ရုံးထုတ်ပါတယ်။မကြခင်ကအမှုတိုးတရားစွဲခဲ့တဲ့အာဒီလိုက်စားမှုအတွက်ရုံးထုတ်ခဲ့တာပါ။ဒါပေမဲ့ဝန်ကြီးချုပ်ဝန်ဦးညီပုကိုရုံးထုတ်တာကိုရောတရားစွဲတဲ့အကြောင်းချက်အသေးစိတ်ကိုပါတစုံတရာမသိရဘူးလို့ဦးညီပွေးအမှုကိုလိုက်ပါဆောင်ရွက်နေတဲ့ဒဇင်ဥပဒေထောက်ကူပြုဖွဲ့ကတရားလွှတ်တော်ရှေ့နေဦးငင်းချန်းက VOA ကိုပြောပါတယ်
။ကျွန်တော်တို့ကစစ်တေမျိုးတွေကအမှုကိုပဲကျွန်တော်တို့လိုက်ပါဆောင်ရွက်တာဖြစ်တယ်။ဟိုကျွန်내အမှုတွေကိုကျွန်တော်ကိုသူမင်းသားစုကတော်လကောင်းသူရဲ့ရုံချီစိတ်ဆရာတွေသူပြရားတော်လကောင်းဖြစ်ဖြစ်ဘယ်သူမှကျွန်တော်ကိုဟိုအဲ့တာမရှိဘူး။အဲကြောင့်ကျွန်တော်တို့အဲ့ဒီအခုနောက်ပိုင်းအာဂတိနဲ့ဆွေးတယ်ဆိုတဲ့အမှုနဲ့ပတ်သက်ပြီးတော့ကျွန်တော်အနေနဲ့မသိဘူးပေါ့။ဆိုတော့ကျွန်တော်တို့အောက်ကမြို့နယ်ကအမှုကြတော့ကျွန်တော်တို့ဒီဒီတန်ခေါ်တက်တဲ့စီမေးတဲ့အဆင့်ကိုရောက်နေပြီ။အဲ့ဒီမှုတွေကတော့ကျွန်တော်တို့ကယုံချင်းယုံဖွင့်နေနေမှာဆိုရင်ကျွန်တော်တို့ယုံချင်းတော့ပဲပေါ့လေ။စုံစမ်းမယ်၊သွားမယ်။အဲ့လိုပဲရှိပါတယ်။မသိဘူးကျွန်တော်တို့ကကျွန်တော်တို့ကိုအဲ့ဒီအမှုကိုပါဟိုအဲ့ဒီအမှုတွေကိုပါအာကိုစားပြုပေးပါဆိုတော့ကျွန်တော်တို့ကိုပြောလေးသူမရှိဘူး။အဲ့ဒါကြောင့်ကျွန်တော်တို့အခုလောလောဆယ်ဒီအခုဒီနေ့အထိပေါ့နော်ဒီနေ့အထိပါမှကျွန်တော်တို့မပြောနိုင်သေးဘူးအဲ့ဒီမှုတွေနဲ့ပတ်သက်ပြီ
းပြည်နယ်ဝန်ကြီးချုပ်အောင်ဦးညီပုနဲ့ပြည်နယ်ဝန်ကြီးဟောင်း၄ယောက်ကိုအာရီလိုက်စားမှုနဲ့တရားစွဲတဲ့ဆိုတာကိုဩဂုတ်လ18ရက်နေ့မှာစစ်ကောင်စီကသတင်းထုတ်ပြန်ခဲ့တာဖြစ်ပါတယ်။စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဖေဖော်ဝါရီလ18ရက်နေ့ညမှာစစ်တပ်နဲ့ရဲကဝန်ကြီးချုပ်အောင်ဦးညီပုကိုရခိုင်ပြည်နယ်ဂွားမြို့ကသူ့နေအိမ်ကနေဖမ်းဆီးသွားတာဖြစ်ပါတယ်။ဖမ်းဆီးခံရတဲ့နေ့ကလေးကဒီကနေ့အထိမိသားစုဝင်တွေနဲ့တစ်ချိန်မဲတွေ့ရသေးတယ်လို့မိသားစုဝင်တွေကပြောပါတယ်။ဗုဒ္ဓနေ့ကစစ်တွေမြို့မှာရုံထုတ်တဲ့သတင်းကိုအသီးတယောက်ကပြောပြမှသိခဲ့ရတယ်လို့ဦးညီပုရဲ့သမီးဖြစ်သူဒေါ်ကြည်ကြည်ဦးကပြောပြပါတယ်
တခါတော့ဒီကွန်ဖိုင်းနဲ့တစ်ချိန်နဲ့ပြောပြရတယ်အဲဆမအစပိုင်းတော့ပါပါနောက်ပိုင်းတော့တော့တွေ့လာလည်းမရှိဘူးတွေ့လည်းမတွေ့ရဘူးအဆက်တည်းလည်းမရဘူးဟုတ်ကဲ့ကျမအိမ်နဲ့ပတ်သက်လို့စိတ်ပူတာပေါ့တွေ့ရတော့လေဆက်တည်းလည်းမရတော့
လက်စစ်စက်မှုနဲ့လက်မဆက်သွယ်ရေးဝန်ကြီးဦးအောင်ကျော်စံဘဏ္ဍာအခွန်စီမံကိန်းနဲ့စီးပွားရေးဝန်ကြီးဦးကျော်အေးသိန်းစိုက်ပျိုးမွေးမြူရေးတက်တော်နဲ့တပ်တုရင်းဝန်ကြီးဦးကျော်လွင်တို့ကိုအာဒီလိုက်စားမှုဥပဒေပုံမှန်55နဲ့တရားစွဲဆိုခံထားရပါတယ်။ဒါအပြင်စစ်တပ်အာဏာမသိမ်းခင်ကတည်းကရာဒူးကနေဖယ်ရှားခံရတဲ့စီပင်ဝန်ကြီးအောင်ဦးမင်းအောင်ကိုလည်းအလားတူအာဒီလိုက်စားမှုဥပဒေပုံမှန်နဲ့ပဲတရားစွဲထားပါတယ်။ဝန်ကြီးချုပ်အောင်ဦးညီပုကတော့တပ်မတော်ကိုပြိုကွဲအောင်လုပ်ဆောင်မှု905ကကြီးဖြင့်အာဒီတိုက်ဖြတ်ရေးဥပဒေပုံမှန်တွေနဲ့မှတရားစွဲဆိုခံထားရတာပါ။စစ်ကောင်စီကသူတို့အာဏာသိမ်းဖြိုချခဲ့တဲ့ NLD အစိုးရလက်ထက်ပြည်ထောင်စုအစိုးရနဲ့ပြည်နယ်တိုင်းဒေသကြီးအစိုးရအဖွဲ့အသီးသီးကတာဝန်ရှိသူတော်တော်များကိုအစိုးပိုင်းမှပုံမှန်905ကကြီခွေစားရတဲ့တရားစွဲခဲ့တယ်လို့အခုနောက်ပိုင်းမှာတော့အာရီလိုက်စားမှုဆိုင်ရာစွဲချက်တွေနဲ့ပါထပ်တိုးတရားစွဲနေပါတယ်ခင်ဗျာ